ဆိုရနိုင်ငံတလုံးစနေနေ့ကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ရှိသူတွေကကြီအစ်စ်တွေနဲ့မျက်ရည်ပုံးတွေတုံးပြီးပြစ်ခတ်ဖြုတ်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီဖြုတ်ခွဲမှုကြောင့်တင်းဆောင်သူ9ဦးရဲ့မနေ့ရှိတယ်လို့ဆူရန်ဆောင်များအဖွဲ့ကပြောပါတယ်။ဆူရန်မှာအရသာစုအကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အောက်တိုဘာလ25ရက်နေ့ကစပြီးဒီမိုကရေစီတောင်းဆိုဆန္ဒပြမှုဖြစ်နေလူပေါင်းတန်းနဲ့ချီပြီးဆန္ဒပြကြဖို့အတွက်ဆော်ဩထားတာဖြစ်ပါတယ်။ဆူရန်မြို့တော်ကာတွန်းနဲ့ကက်ရဲ့ရှိနေတဲ့အွန်ဒမန်နဲ့မြောက်ဖက်ကာတွန်းမြို့တွေကိုသွားတဲ့တရားတွေကိုဆူရန်တပ်တွေကပိတ်ထားတာဖြစ်ပါတယ်။ဆန္ဒပြသူတွေကအဲ့ဒီမြို့တွေမှာစတင်ဆူဝေးလာတဲ့အတွက်ကာတွန်းမြို့တွေကိုမသွားနိုင်အောင်စစ်တပ်ကမျက်ရည်ပုံးတွေနဲ့ပိတ်ခတ်ပြီးလူစုခွဲတာဖြစ်ကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။ကာတွန်းနဲ့အွန်ဒမန်မြို့တွေမှာ9ဦးနဲ့မင်းတေဆုံးခဲ့ရပြီး2ဦးကတနတ်တန်ရနဲ့တေဆုံးပြီး2ဦးကမျက်ရည်ပုံးကြောင့်တေဆုံးရတယ်လို့ဒဏ်ရာရသူကအများပြားရှိတယ်လို့ဆူရန်ဆောင်မြောက်အဖွဲ့ကပြောပါတယ်။ဆူရန်ကအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်အဗ်ဒယ်ဖတာအယ်ဘာဟန်ကသူ့ကိုယ်သူဆူရန်ယာယီအုပ်ချုပ်ရေးအဖွဲ့အကြီးအကဲဖြစ်နေခန့်အပ်ပြီးနှစ်ရက်အကြာစနေနေ့မှာဆန္ဒပြဖို့ပြုလုပ်ခဲ့ကြတာပါ။အခုချိန်ထိဒီဆန္ဒပြမှုကိုအင်အားအလွန်ကြံသုံးနှိမ်နှင်းမှုတွေကြောင့်တေဆုံးရသူကအနည်းဆုံး15ဦးရှိနေတယ်လို့ကုလသမဂ္ဂကရောဆူရန်ဆောင်မြောက်အဖွဲ့ကပြောပါတယ်။